တော်ရရှိရင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာပြည်ဝအမေရိကန်တိုင်းရဲ့2018ခုနှစ်ဩဂုတ်လ10ရက်တောက်ချာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလွင့်မီတာ19.25ရိုးကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်ဒီနေ့တွေမှာတော့ဒါဝိလနဲ့အုံပြမှုဆွဆွဲချက်နဲ့အမေရိကန်ကတက်ခတ်ရေးယူတာဥပဒေမဲ့လောက်ရဖြစ်ရုရှားကပြစ်တင်ရှုတ်ချလိုက်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူတွေပြည်နယ်လက်ခံရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့မြန်မာစိုးရတာဝန်ရှိသူတွေဒီနေ့တွေ့ဆုံဆွေးနွေးပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကဖမ်းဆီးထားတဲ့လူငယ်တွေကိုအ мян ပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့တိုက်တွန်းချက်နဲ့ပတ်သက်ပြီးRCSS ကအခုလိုပြောပါတယ်
။အာဒါလို့ကျွန်တော်တို့ဒီနှစ်ဖက်သဘောတူညီချက်အတိုင်းကျွန်တော်တို့ရေးဆွဲထားတဲ့ code of conduct အတိုင်းကိုကျွန်တော်တို့လိုက်နာရမယ်လို့ကျွန်တော်တို့အဖွဲ့အစည်းနဲ့ပြန်
တင်းနေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာမြန်မာလူသမားတွေအဖမ်းဆီးခံရတဲ့အကြောင်းနဲ့နောက်ပိုင်းမှာနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
ဒါဝိလနဲ့အုံပြမှုဆွဆွဲချက်နဲ့အမေရိကန်ကရုရှားပေါ်ပိတ်ဆို့တံခတ်အရေးယူခဲ့တာမကြာသေးခင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးတွေ့ဆုံပြီးဆက်ဆံရေးထိုးထွင်းအောင်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့ဥပဒေမဲ့လောက်ရဖြစ်ရုရှားကပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်ဘက်ကတံခတ်မှုတွေချမှတ်ဖို့ဆုံးဖြတ်ချက်တွေကမိတ်ဆွေလုံးဝမဆန်တဲ့လောက်ရဖြစ်ကြောင်းလဲရုရှားဆွေးရပြောခွင့်ရဒီမီထရီပက်စကော့ကမနေ့တုန်းကပဲဒီနောက်တွေကိုပြောခဲ့တာပါ။ပရီတန်နိုင်ငံဆယ်လစ်ဘာရီမြို့မှာအသက်66နှစ်အရွယ်ရုရှားထောက်လိုင်းရောက်ဆာဂစ်စကရပယ်နဲ့တမိဖြစ်သူအသက်33နှစ်အရွယ်ယူလီယာတို့ပြီးခဲ့တဲ့မတ်လထဲမှာပဲအစိတ်မိခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တိုက်ခတ်မှုတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပုံထူးနေမှာကြေညာထားပါတယ်ရုရှားထောက်လိုင်းရောက်တဲ့တမိဖြစ်သူတို့အသက်မသေလွတ်မြောက်ခဲ့ပေမဲ့တချင်းကဆိုဗီယက်ယူနီယံလက်ထက်မှာထုတ်လုပ်ခဲ့တဲ့အာယုံကျော်ထိခိုက်စေတဲ့နိုဗီချော့ခ်အစိတ်နဲ့အသုံးပြုတိုက်ခတ်မှုရဲ့နောက်ကွယ်မှာရုရှားကပါဝင်ပတ်သက်နေကြောင်းဗြိတိန်စိုးရရဲ့ယက်တီချက်တိုင်းအမေရိကန်ကလည်းယက်တီခဲ့တာပါတက္ကသိုလ်ရဲ့နောက်ဆက်တွဲအဖြစ်ဗြိတိန်နဲ့အမေရိကန်ရဲ့မဟာမိတ်တွေကတစ်ဖက်ရုရှားနိုင်ငံတို့ကတစ်ဖက်အပြန်အလှန်တက်တမန်တွေနှင်ထုတ်ခဲ့ကြရမှာမလာတဲ့တုန်းကစုစုပေါင်းတက်တမန်60လောက်လည်းနှင်ထုတ်ခံခဲ့ကြရပါတယ်
။မြောက်ကိုရီးယားနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေတွန်းမြင့်ဖို့နိုင်ငံတကာကိုအမေရိကန်ကတောင်းဆိုလိုက်တဲ့အပေါ်မြောက်ကိုရီးယားကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံသားဆွေးနွေးထားတဲ့အခြေခံသဘောတူညီမှုလေးကိုတော့အမေရိကန်ဘက်ကလိုက်နာနိုင်ခြင်းမရှိဘဲအမေရိကန်အရင်အစိုးရအဆက်ဆက်ကအောင်မြင်မှုမရခဲ့တဲ့လုပ်ပုံကိုင်မုံတွေအတိုင်းဆက်ပြီးလုပ်ကိုင်နေမယ်ဆိုရင်တော့နျူကလ িয়ার ကင်းစင်ရေးကိစ္စအပါအဝင်နိုင်ငံသားသဘောတူညီထားတဲ့ကိစ္စတွေအကောင့်တွေဖော်ရေးဖလို့မှအောင်မြင်မှာမဟုတ်ဘူးလို့မြောက်ကိုရီးယားအစိုးရပိုင်းသတင်းအေဂျင်စီ KCNA ကကြေညာသွားပါတယ်။မြောက်ကိုရီးယားတုံ့ပြန်ချက်ကသမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးလုပ်ငန်းရှင်တွေကိုနယူးဂျာစီပြည်နယ်ကတူပိုင်ကောက်ကလပ်မှာအင်္ဂါနေ့ကပြောဆိုချင်တဲ့ကွယ်လွယ်နေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကတည်းကဖြစ်ပျက်လာတဲ့ကိစ္စတွေကိုသူ့အနေနဲ့ပြီးခဲ့တဲ့3လကမှပြောဆိုဆွေးနွေးထားတာဖြစ်တဲ့အတွက်အပြောင်းအလဲတွေချက်ချင်းတော့ဖြစ်လာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။ခုချိန်မှာဂျပန်ကိုကြော်ပြီးတော့မြောက်ကိုရီးယားရဲ့မစ္စိုင်းတွေဖြတ်သွားတာလည်းမရှိတော့တယ်လို့ဒုံးကျည်တွေပြစ်လို့နေတာတွေနျူကလ িয়ার ဆန်းတက်နေတာတွေလည်းမရှိတော့ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။ဂျွန်လ10ရက်နေ့ကစင်ကာပူနိုင်ငံမှာသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်တီးတွေ့ဆုံပွဲမှာသဘောတူညီခဲ့ကြတဲ့ကိစ္စတွေကိုအကောင့်အထည်ဖော်ဖို့ဆန္ဒရှိနေပါသေးတယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်။မြောက်ကိုရီးယားကောင်ဆောင်နဲ့နောက်တစ်ကြိမ်တွေ့ဆုံဖို့သမ္မတထရန့်ဘက်ကစဉ်းစားနေတယ်ဆိုပေမဲ့ဘယ်လိုတွေ့ဆုံမလဲဆိုရတဲ့တရားဝင်ကြေညာချက်မျိုးတော့ထွက်လာတာမရှိပါဘူး။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နောက်တောင်ဘက်ကီလိုမီတာ150လောက်အကွာမှာရှိတဲ့ဂါစနီမြို့မှာမနေ့ညပိုင်းကတာလီဘန်တွေစစ်နှစ်တက်ခတ်တာခံခဲ့ရပြီးဒီနေ့မနေ့ပိုင်းထိလည်းအစိုးရတပ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေပါတယ်။တိုက်ပွဲတွေဟာဒေသခံအုပ်ချုပ်ရေးမှူးရုံးအမျိုးသားလွန်ကြီးရုံးနဲ့အာဖဂန်ထောက်လှမ်းရေးအေဂျင်စီရုံးတွေရှိရာမြို့ရင်းကအချက်ချာနေရာထိဖြစ်ပွားနေကြောင်းလည်းဒေသခံတွေနဲ့ပြည်နယ်စိုးရတာဝန်ရှိသူတို့ကပြောဆိုကြကြတာပါ။အစိုးရကအထူးတပ်ဖွဲ့ဝင်တွေဆေးလွတ်ခဲ့တဲ့အတွက်တာလီဘန်တွေကိုမြို့ပြင်ထိတိုက်တုံနိုင်ခဲ့တဲ့အကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့ကြီးကပြောဆိုခဲ့ပါတယ်။ဒါမှမဟုတ်တာလီဘန်တပ်ဝင်တွေကအရက်သားတွေရှိရနေရာတွေမှာဆက်လက်ခိုးအောင်နေတဲ့အတွက်လွန်ကြီးရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရမှာအခက်အခဲတွေကြုံရတယ်လို့လည်းဆိုပါတယ်။မြို့ရင်းကနေရာတော်တော်များများတိုက်ပွဲဆက်လက်ဖြစ်ပွားနေကြောင်းလည်းဒေသခံတွေကပြောဆိုထားကြတာပါ။ဂါဇီမြို့ကတိုက်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေကအာဖဂန်လွန်ကြီးရေးတပ်ဖွဲ့တွေကိုလေကြောင်းကစစ်ကူပေးခဲ့ကြောင်းလည်းအမေရိကန်စစ်တပ်ကတူတန်လူမှုကွန်ရက်ကနေပြောဆိုထားပါတယ်။အစိုးရပဲနေမြေအားလုံးကိုအာဖဂန်တပ်ဖွဲ့တွေအခိုင်အမာခြေကုပ်ယူထိန်းထားနိုင်ခဲ့ပြီးတာလီဘန်တွေရဲ့အောင်မြင်မှုမရခဲ့တဲ့ ကျူးဝမ်းမှုတစ်ခုဖြစ်နေလဲအမေရိကန်စစ်တပ်ကပြောခဲ့တာပါ။အာဖဂန်စစ်တပ်ကလည်းတိုက်ပွဲတွင်တာလီဘန်နေအကြီးအကျယ်ထိနာခဲ့ကြောင်းနဲ့မြို့ရဲ့ချက်ချာနေရာကိုပြန်လည်ထိန်းချုပ်ထားနိုင်ကြောင်းလဲတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။
Sorry ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒါဇင်နဲ့ချီတဲ့လူတွေတိုက်ဆုံးခဲ့ရတဲ့ကိစ္စကိုတိချားလွတ်လပ်တဲ့အဖွဲ့ကစုံစမ်းစစ်ဆေးဖို့ဒီကနေ့မှပဲကုလသမဂ္ဂကတောင်းဆိုလိုက်တဲ့အပေါ်ရင်းမြင့်အခြေဆိုင်ဟူသည့်သဘုံတို့ကကြိုဆိုလိုက်ပါတယ်။ညွန့်ပေါင်းတပ်ရဲ့ကြာရပရင်နစ်ကလေကြောင်းတိုက်ခတ်မှုကြောင့်ပတ်စကားတစ်ခုပေါ်မှာလိုက်ပါလာတဲ့ကျောင်းသားကလေးတချို့တိုက်ဆုံးခဲ့ရတာပါ။စုံစမ်းစစ်ဆေးမှုမှာပူးပေါင်းပါဝင်သွားမယ်လို့ဟူသည့်တပ်ဖွဲ့ကောင်းဆောင်မိုဟာမက်အလီအယ်ဟူသည်ကတွစ်တာလူမှုကွန်ရက်မှာရေးပါတယ်။ရင်းမြင့်နိုင်ငံမြောက်ပိုင်းဆာဒါဒေတာကဈေးတစ်ခုနဲ့ကျောင်းသားလေးတွေလိုက်ပါလာတဲ့ပတ်စကားထိသွားလို့ထိသွားတယ်လို့ရေမင်းကျမရဲ့တာဝန်ရှိသူတဦးနဲ့ကဘာချက်ချင်းနေအဖွဲ့ ICRC ကကြာရပင်းနေမှာပြောပါရယ်ဒီတက်ခတ်မှုကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြစ်တင်ရှုံချလိုက်ပြီးတိချလွတ်လပ်တဲ့အဖွဲ့ကချက်ချင်းစုံစမ်းစစ်ဆေးဖို့ကြာရပင်းနေကတောင်းဆိုလိုက်တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကပြောပါရယ်ကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂငွေကြေးရမုံအဖွဲ့ UNICEF ညွှန်ကြားရေးမှူး Herita Fo ကလည်းကျောင်းမဲ့ပွဲကဘာစကာတက်ခတ်မှုဟာရေမင်းကရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲရဲ့အဆိုးဆုံးအခြေအနေတစ်ခုဖြစ်သွားပြီလို့ဒီကနေ့မှပဲကြေညာချက်ထုတ်ပြောဆိုပါရယ်ဒီဖြစ်ရပ်ဟာကလေးတွေအတွက်တင့်တော်ရာတစ်ခုခုလုပ်ပေးပြီးတော့ပဋိပက္ခရဲအဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအသံဝိုင်းကတခုခုလောက်ကြတော့မလားဆိုတာမေခွန်းထောက်ရလိမ့်မယ်လို့လည်းပြောပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American မှာကိုလုံဝဲရဖို့ကြိုးစားခဲ့ကြတဲ့တာမီနေရာကိုနေရရင် El Salvador နိုင်ငံကိုလေကြောင်းကပြန်ပို့လိုက်ကြောင်းတရားခွင်မှာသိလိုက်ရတဲ့အတွက်အမြင့်ဒေါသထွက်ခဲ့တဲ့ပြည်သူတရားသူကြီးကရှင်းနေရုပ် Jeff Session ကိုတရားရုံးမထိမင်းမြင့်မှုမှာတာဝန်ရှိကြောင်းသတိပေးပြောဆိုလိုက်ပါတယ်။စွာရဲ့လောရဒေါသထွက်เสียဖြစ်တယ်လို့နေရပြန်ဖို့မခံရရဲ့ကျိုးပန်းနေတဲ့တာမီနီယောက်ကိုလူမသိသူမသိနှင်ထွက်ရောက်တဲ့အကြောင်းတရားသူကြီး MS Sullivan ကပြောဆိုလိုက်တာပါဒီလောရအပေါ်အလွန်မဲ့စိတ်ပြေဒေါသထွက်ရကြောင်းတရားသူကြီးကထပ်တလဲလဲပြောသွားခဲ့တယ်လို့လေရင်ကိုနောက်ကျောင်းပြန်လဲလာဖို့လဲအမိန့်ချခဲ့ပါတယ်ဒီဖြစ်ရအတွက်စိတ်မချမ်းမသာဖြစ်ရတယ်လို့လက်ခံနိုင်စရာမရှိကြောင်းလဲတရားသူကြီးကပြောခဲ့တာပါတရားရုံးမတန်းနေရနေရပြန်ဖို့ခံခဲ့ရတဲ့မိခင်ဖြစ်သူဟာကာမန်ဆိုသူဖြစ်ပြီးအိမ်တွင်အကျဉ်းဖက်မှုရာဇဝတ်နေရချင်းချောက်မှုတွေနဲ့ရင်ဆိုင်နေရသူတွေကိုခလုံးဝင်မပေးတော့ဘူးဆုံးဖြတ်ထားတဲ့အမေရိကန်ရှင်းနေချုပ်ဆက်ရှင်ရဲ့ဆက်ရှင်ကိုအမေရိကန်ရက်ဖက်လူမှုခွန်ရေးလှုပ်ရှားမှုတမက ACLU ရဲ့အကူအညီနဲ့တရားလိုလိုမှုဖွင့်ထားတဲ့သူလည်းဖြစ်ပါတယ်။အမှုမှာပါဝင်ပတ်သက်နေသူဘသူ့ကိုမဆိုကြာပါဘင်းနေမကုန်ခင်နေရပြန်မပို့ဘူး ACLU နဲ့အစိုးရကသဘောတူထားပေမဲ့လည်း Texas ပြည်နယ်ကထိန်းသိမ်းစခန်းမှာဖမ်းဆီးထားတဲ့တာမီနီယောက်ကိုနေရပြန်ပို့လိုက်ကြောင်းကြားသိခဲ့ရတဲ့ ACLU ရှင်းနေကတရားရင်ကိုအတိပေးခဲ့တာပါ။မိမိလုံချုံရုံဝင်ဌာနတာဝန်ရှိသူတူကတော့တာမီနီယာဆုံး El Salvador နိုင်ငံကနေ Texas ကိုချက်ချင်းပြန်ခေါ်လာတဲ့အကြောင်းပြောဆိုထားပါတယ်
။ရခိုင်ပြည်နယ်ကနေ Bangladesh နိုင်ငံဖက်ထွက်ပြေးသွားသူတွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့ Bangladesh နိုင်ငံသားရဲ့ဝန်ကြီး Abdul Hassan Mahmud Ali ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာဒုတိယသမ္မတဦးမြင့်စွီအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးကြပါတယ်။တွေ့ဆုံမှုအတွင်းနေ့ရက်ဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးမြန်မာနိုင်ငံဖက်ကဆောင်ရွက်ထားတာတွေနိုင်ငံကပူးပေါင်းဆောင်ရွက်မှုတွေ့မြင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြောင်းနိုင်ငံအဲဝင်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ
်ဒါကကျွန်တော်တို့ဟိုမနစ်ကနိုဝင်ဘာတုန်းကလက်မှတ်ရေးထိုးထားတဲ့ arrangement နဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမယ်အနေထားလေးကိုကျွန်တော်တို့နဲ့သူတို့နဲ့ဆွေးနွေးတာဖြစ်ပါတယ်အဲ့တော့ရခိုင်ပြည်နယ်သွားတာလည်းကျွန်တော်တို့ဘက်ကအစီအစဉ်ဆောင်ရွက်ထားတာတွေနောက်ကျွန်တော်တို့ကြံလေလက်ခံရေးစခန်းတွေနောက် GUR တွေမှာကျွန်တော်တို့ UHRD ကဆောင်ရွက်ထားတဲ့အစီအမံတွေကိုသူတို့ခေါ်ပြတဲ့သဘောပါအဲ့တော့ဒါပြီးရင်တော့ကျွန်တော်တို့ဒီကြံလေလက်ခံရေးကိုကျွန်တော်တို့သူတို့နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာပါ
။ Bangladesh ဝန်ကြီးဟာမနက်ဖြန်မှာတော့ရခိုင်ပြည်နယ်ကခီးဆက်မှာဖြစ်ကြောင်းလည်းဦးမြင့်သူကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတည်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာထွက်ပြေးသွားတဲ့တိုင်းနဲ့ကြီးတဲ့ Rohingya Muslim တွေကိုပြန်လည်လက်ခံဖို့ Bangladesh အစိုးရသားမကကုလသမဂ္ဂနဲ့နိုင်ငံတကာကလည်းတိုက်တွန်းနေတာပါ။မြန်မာအစိုးရကတော့ Rohingya ဆိုတဲ့နာမည်ကိုတရားဝင်အလက်ခံအတိအမှတ်ပြုမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ Bangladesh ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့လက်မှတ်ရေးထိုးသဘောတူထားပါတယ်။
ကာဇာကမ်းမြောင်ဒေသကိုအုပ်ချုပ်နေတဲ့ဟားမတ်စစ်သွေးရအုပ်စုနဲ့အစ္စရေးတို့ကြားနောက်တစ်ချိန်စစ်ပစ်မဲ့အခြေအနေတွေကြုံရပြီးတဲ့နောက်အပြစ်ခတ်ရဆဲဖို့သဘောတူညီမှုရရှိသွားပြီဖြစ်တဲ့ကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အချင်းနဲ့ဒေသတွင်းကတခြားအရေးပါတဲ့နိုင်ငံတွေရဲ့ဂျောင်းဝင်စစ်ဆင်မှုတွေကြောင်းသဘောတူညီချက်ရခဲ့တာဖြစ်တဲ့ကြောင်းနဲ့ပါလက်စတိုင်းနဲ့ဟားမတ်စ်ရုံးမြင့်တင်ကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အပြစ်ခတ်ရဆဲရေးသဘောတူညီချက်ရကြောင်းတရားဝင်ပြောဆိုထားတာမျိုးတော့မရှိသေးပါဘူး။အစ္စရေးနဲ့ဟားမတ်စ်တို့ကြားညာလုံးပေါင်းနီးပါးရော့ကက်တုံးတွေနဲ့တက်ခတ်မှုတွေပြန်လည်ဖြစ်ခဲ့ပြီးတဲ့နောက်မနေ့တုန်းကတော့အစ္စရေးဝန်ကြီးချုပ်ကအစိုးရဘက်နဲ့လုံခြုံရေးအစည်းအဝေးပွဲကျင်းပခဲ့ပြီးစစ်တပ်ကိုလည်းတတိထားဖို့အထူးသဖြင့်ကတော့အစ္စရေးနဲ့ဂါဇာနယ်စပ်ဒေသကာကွယ်ရေးအတွက်တတိထားဖို့အမိန့်ပေးခဲ့ပါတယ်။တက်ခတ်မှုတွေအတွင်းအရသာတည်ဆုံမှုတွေရှိကြောင်းလည်းနှစ်ဖက်စလုံးကပြောဆိုထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့ဂါဇာဒေသကနေအစ္စရေးနဲ့မြေတဲ့ရော့ကက်တုံး180လောက်ဖြစ်ခတ်ခဲ့တဲ့သတင်းတွေလက်ခံရရှိကြောင်းနဲ့အစ္စရေးအနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိသလိုရန်လိုတဲ့လုပ်ရက်တွေကိုကာကွယ်နိုင်အောင်လိုအပ်တဲ့စွမ်းအင်ချက်တွေကိုအပြည့်အဝထောက်ခံကြောင်းလည်းပြောဆိုခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကပြင်အားအဆင့်6.9ငလင်လှုပ်သွားရမှာပြိုကျခဲ့တဲ့လမ်းဘောက်ကျွမကပလီတစ်ခုအောင်မှာပိတ်မိနေတဲ့အသက်ရှင်ကျန်ရသူတွေကိုကယ်ဆယ်ရေးသမားတွေကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။မနေ့ကြာပြင်းနေ့ကလည်းပြင်အား6.9အဆင့်ရှိတဲ့ငလင်ထပ်ပြီးတော့လှုပ်သွားတာကြောင့်ဒေသခံတွေထိတ်လန့်ကြဖြစ်ခဲ့ရပါသေးတယ်။ပြီးခဲ့တဲ့9ရက်ကလှုပ်သွားတဲ့အင်အားပြင်းငလင်ကြောင့်တရားဝင်သေဆုံးသူ159ဦးရှိသွားပါပြီ။အသက်ရှင်ကျန်ရသူတွေရှာတွေ့နိုင်မဲ့မျှော်လင့်ချက်တွေမေးမိန်လာတာနဲ့အမျှသေဆုံးသူဦးရေဟာလည်းနှဆတိုးသွားနိုင်တယ်ဆိုတဲ့အနေအထားဖြစ်နေပါတယ်။
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSC ကဖမ်းဆီးထားတဲ့လူငယ်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ် RCSSSSC ကဒီကိစ္စနဲ့ပတ်သက်လို့ပြန်လည်စစ်ဆင်းနေပြီးလူ့အခွင့်အရေးကော်မရှင်အနေနဲ့လည်းသူတို့နဲ့လာရောက်ပူးပေါင်းကွင်းဆင်းလေ့လာစစ်ဆင်းနိုင်ကြောင်းပြောကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြမှာပါ
တနင်္ဂနွေလုံးအပြစ်ခက်ရစေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA မှဖမ်းဆီးထားတဲ့လူငယ်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်အနေနဲ့တိုက်တွန်းကြောင်းထုတ်ပြန်ချက်ကိုပြီးခဲ့တဲ့ဩဂလ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်ချိုက်ခန်းဒေသမှာရှိတဲ့ကုမ္ပဏီတွေမှအလုပ်လုပ်ကိုင်နေကြတဲ့အလို့သမား12ဦးကို SSA တပ်မဟာ959တခွဲ198က28ရက်12လပိုင်း2010ခုနှစ်လောက်မှာဖမ်းဆီးခေါ်ဆောင်သွားတာလို့ပျောက်ဆုံးလူငယ်တွေရဲ့မိဘတွေကမြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ကိုတိုင်ကြားလာတယ်ဆိုပြီးကော်မရှင်ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတာပါအဲ့ဒီဖမ်းဆီးသွားခဲ့တဲ့လူငယ်12ယောက်ထဲက6ယောက်ကိုပြန်လွှတ်ပေးခဲ့ပြီးမြဲနောက်ထပ်6ယောက်ကျန်နေတယ်လို့လည်းကော်မရှင်ရဲ့စာမှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး RCSSSA ကဒုတိယဗိုလ်မှူးကြီးစိုင်းမင်းကိုဆက်သွယ်မိပြန်ရမှာတော့လူ့ခွင့်ကော်မရှင်အနေနဲ့လည်းသူတို့နေမြေတွေမှာအထူးထူးပူးပေါင်းပြီးလာရောက်စစ်ဆေးနိုင်တယ်လို့ VOA ကပြောပါတယ်
။ကျွန်တော်တို့ဒီနေမြေတွေကိုသိပြီးတော့လေ့လာခွင့်လည်းပြုပါတယ်။ကျွန်တော်တို့ရဲ့အခွင့်အရေးနဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့အတူတကွတွင်းစင်လေ့လာရပါတယ်လို့ကျွန်တော်ဖိတ်ခေါ်လိုပါတယ်။
RCSSSA အနေနဲ့ NCA စာချုပ်မှာပါရှိတဲ့သဘောတူညီချက်တွေအတိုင်းလိုင်းနာကျင့်သုံးဖို့သူတို့အဖွဲ့အစည်းတွေကိုညွှန်ကြားထားပြီးစီကင်းတစုံတရာချိုးပေါက်ပါကအရေးယူသွားမှာဖြစ်တယ်လို့လည်းဗိုလ်မှူးကြီးဆိုင်မင်းကဆက်ပြောပါတယ်
။အာဒါလို့ကျွန်တော်တို့ဒီနှစ်ဖက်သဘောတူညီချက်အတိုင်းကျွန်တော်တို့ရေးဆွဲထားတဲ့ code of conduct အတိုင်းကိုကျွန်တော်တို့လိုက်နာရမယ်လို့ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ပြဋ္ဌာန်းထားပြီးဖြစ်တယ်။အဲ့ဒီတိုင်းလည်းကျွန်တော်တို့အဖွဲ့အစည်းတွေလိုက်နာတယ်လို့လည်းကျွန်တော်ယုံကြည်ထားတယ်။အဲ့ဒီမလိုက်နာတဲ့သူလေးကိုလည်းကျွန်တော်တို့သူတို့ရဲ့ကျုလို့နဲ့ပြုမှုတိုင်းကျွန်တော်တို့အဖွဲ့အစည်းအပဲအပြစ်ဒဏ်ချပေးသွားမှာဖြစ်ပါတယ်
။အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့ဒီဖြစ်စဉ်ဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တဲ့အပြင်မဲ့တိုင်းရင်းသားပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးကိုထိခိုက်စေတာကြောင့်အ мян ဆုံးပြန်လွှတ်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။
ဒီရည်နှောင်းကိုကောင်းဆိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းမှာမြန်မာအလို့သမားတွေဖမ်းခံရတဲ့သတင်းကိုတင်ပြခြင်းပါတယ်။မြန်မာအလို့သမား400ကျော်အလွတ်လုပ်နေတဲ့ထိုင်းနိုင်ငံနှခေါ်ပထုံပြည်နယ်ကဝီဒီရာကစ်ပလတ်စတစ်ဆက်ယုံကြီးကိုဩဂုတ်လ9ရက်နေ့ကထိုင်းနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ထိုင်းစစ်တပ်လာဝကနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးဝင်ရောက်ဖမ်းဆီးခဲ့ရမှာအဲ့ဒီဆက်ယုံမှာအလွတ်လုပ်နေကြတဲ့မြန်မာအလို့သမား40နီးပါးအဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့ မအေးမာကသတင်းပေးပို့လာပါတယ
်။ထိုင်းနိုင်ငံထဲမှာဂျွန်လကောင်ကနေစတင်ပြီးအဖမ်းဆီးတွေဇက်တိုက်လှုပ်လာတာပါ။တရားဝင်အထောက်ထားမရှိတဲ့နိုင်ငံသားသားအလုပ်သမားတွေဗီဇာတက်တန်းကျော်လွန်နေကြတဲ့သူတွေလူကုန်ကူးမှုနဲ့ပတ်သက်သူတွေကိုလိုက်လံဖမ်းဆီးခဲ့ရမှာတော့နကွန်ပထုံပြည်နယ်တဲကပလတ်စစ်စက်ရုံကြီးကိုအဖွဲ့ဆောင်ကဝင်ရောက်စစ်ဆေးမှုလုပ်ခဲ့တာပါဒီထဲမှာမြန်မာအလုသမား38ယောက်ဖမ်းဆီးခံခဲ့ရပါတယ်ဗန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်အရာရှိဦးစန်းမောင်ဦးကတော့မြန်မာအလုသမားတွေနေရာအနှံ့မှာဖမ်းဆီးခံရတာတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ
်ဖမ်းမယ်လို့ဆိုတာဖမ်းဆီးတာတော့တရားမဝင်လို့ဆိုတာဖမ်းတယ်ဆိုတာကြောင့်အလုရှင်အလုသမားတို့သူတို့ဘက်ကတော့ရေးရပါပေါ့နော်ရေးရပါသူကတော့မြန်မာအလုသမားကတော့ပုံမှန်တော့နေရာတိုင်းမှာတော့အခုနေရာတိုင်းလေးပေါ့နေရာတိုင်းလေးဆိုတာကအခုပထုံရှိမယ်၊ဘဲဆောက်ရှိမယ်၊ရနောင်းရှိမယ်၊ကန်ချနာပူရီအဲ့နေရာလေးတွေမှာတော့တို့ကတော့ဟိုစစ်ချာကြီးရလေးစစ်ဆေးပြီးတော့ဟိုတရားဝင်လူတွေမှာဖြစ်အောင်လို့တို့ဘက်ကနေတော့ဓာတ်လုံနိုင်လေးရှိတယ်လေ
။မြန်မာတန်ရုံအနေနဲ့နှစ်နိုင်ငံသဘောတူညီချက်အရအထောက်အထားလုံးဝမရှိတဲ့လူသမားတွေကိုဖမ်းမိတဲ့အခါမှာဒဏ်ကြေးပေးပြီးတာနဲ့လွှဲပြောင်းပေးဖို့တွေစီစဉ်ထားတဲ့အကြောင်းမြန်မာတန်ရုံအစီအစဉ်နဲ့နေရပြန်ဖို့ကိစ္စတွေကိုစီစဉ်ဆောင်ရွက်ပေးတာတွေတော့ရှိတယ်ဆိုပြီးပြောပါတယ်။
ကျန်းမာရေးနိုင်ငံကြီးထားတဲ့ညီနိုင်ငံရဲ့အရာပေါ့နော်ကျွန်တော်တို့ကဦးလေးကိုဟိုပါပေါ့အလုံးတမပါပေါ့လာဝကတရားရုံးပေါ့လာဝကတရားရုံးတင်ပါပေါ့သူတို့ဖြစ်တဲ့ပြစ်မှုပေါ်မှာသူတို့ဖြစ်လို့ရတဲ့ပြင်းပြမှုပေါ်လည်းမူတည်တာပေါ့နော
်
တချို့ကကြတော့အလုံးချင်လို့ဒီမှာလွဲတာမျိုးဖြစ်မယ်တချို့ကကြတော့ဘာဖြစ်မလဲဆိုတော့ဟိုဘာသာရေးဆရာမှမရှိဘူးအဲတချို့ကကြတော့ဘာဖြစ်နိုင်ခြင်းရှိလဲဆိုတော့ဘာဝတ်ပါမင်းမရှိဘူးဗီဇာမရှိဘူးပေါ့အဲဒါမျိုးပဲဖြစ်ချင်းဖြစ်မယ်အလုံးသမားတွေကဘာမှမရှိဘဲနဲ့အလုံးလုံးတဲ့လူကိုနေမယ်လို့ပြောလိမ့်မယ်ပေါ့နော်အဲအကြောင်းမလို့ဘာမှမရှိဘူးဆိုတဲ့လူကကျွန်တော်တို့ကလာဝကတရားရုံ၊သုံးမတရားရုံ၊သုံးမတရားရုံကနေပြီးတော့အဲသူတို့ကနေပြီးတော့တန်ကြီးတော်လည်းကောင်းဆောင်ခိုင်းတယ်။ဆောင်ခိုင်းပြီးတော့ကျွန်တော်တို့ကဒီမဲကြောက်တို့ဘာတို့မှရှိပြီးဖွင့်နေထားတယ်ကျွန်တော်စက္ကန်းလေးရှိတယ်လေ။အဲစက္ကန်းလေးတို့ကပြန်ပို့မှာအဲကနေပြီးတော့တန်ရာရှိရှိကိုလွှဲပြီးတော့ဒီမှာနိုင်ငံကိုပြန်ပို့မှာလေ
။ထိုင်းနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့အလုံသမားရေးဌာနတာဝန်ရှိသူတွေနဲ့စစ်တပ်လာဝကရဲတပ်ဖွဲ့ဝင်တွေပါပူးပေါင်းပြီးစစ်ဆေးခဲ့တဲ့ထိုင်းနိုင်ငံနကွန်ပထုံပြည်နယ်ကဝီဒီကရစ်ပလတ်စစ်ပစ္စည်းတွေထုတ်လုပ်တဲ့စက်ရုံကြီးမှာအလုပ်လုပ်နေတဲ့အလုပ်သမားပေါင်း935ဦးရှိပြီးဒီထဲမှာမြန်မာအလုပ်သမား453ဦးရှိတယ်လို့ဆိုပါတယ်ဒီစက်ရုံကိုတော့ကြိုတင်အကြောင်းကြားထားတာမရှိဘဲထိုင်းရနာပိုင်တွေကရှောင်းတခင်ဝင်ရောက်စစ်ဆေးခဲ့ရမှာအလုပ်သမားအလုံးမူရစေဝါ3ဆွဲသူရှိမရှိစီးစစ်ခံရတဲ့အပြင်မြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးလက်မှတ်စာအုပ်တွေနဲ့အလုပ်လုပ်ခွင့်ပါမစ်တွေကိုလည်းအဓိကထားစစ်ဆေးခဲ့တယ်လို့ဆိုပါတယ်သက်ဆိုင်ရာအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အရစက်ရုံလူသမား38ယောက်ဟာအစ်စ်ချမှတ်ထားတဲ့နိုင်ငံသားသားအလုပ်သမားရေးဆိုင်ရာဥပဒေတွေကိုချိုးဖောက်နေတာကိုတွေ့ရကြောင်းနိုင်ငံသားသားအလုပ်သမားတွေဟာသက်ဆိုင်ရာဌာနဆိုင်ရာကိုသတင်းမပို့ပဲတရားမဝင်အလုပ်လုပ်ကင်နေကြတာဖြစ်တယ်လို့ဆိုပါတယ်။ထိုင်းအလုပ်သမားခွင့်ရေးဆိုင်ရာအဖွဲ့တွေကတော့စက်ရုံတွင်းကအလုပ်သမားတွေအနေနဲ့ဥပဒေပါသတ်မှတ်ထားတဲ့လူအားကတွေရမရဆိုတာတွေအလုပ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိမရှိဆိုတာတွေနဲ့အလုပ်သမားတွေနေထိုင်ရာအဆောင်တွေကလည်းသတ်မှတ်ထားတဲ့စံချိန်စံနှုန်းတွေပြည့်မီမှုရှိမရှိဆိုတာတွေကိုလည်းစစ်ဆေးခဲ့ကြတယ်လို့ဆိုပါတယ်။ဩဂုတ်လ9ရက်နေ့ကပဲနကွန်ဖနုံပြည်နယ်ထဲမှာအလုပ်သမားတန်းရတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာတော့မူရစေဝါနဲ့ပတ်သက်သူ10ဦးနဲ့အတူမြန်မာအပါအဝင်တရားမဝင်နိုင်ငံသားအလုပ်သမား20ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာတရားဝင်ကတရားမဝင်ပါမြန်မာအလုပ်သမားပေါင်းသုံးသန်းထက်မနည်းအလုပ်လုပ်ကင်နေကြတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်ရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမတစ်စောင်းကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်။အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးကအများပြည်သူသဘောထားကိုဦးစားပေးလွှတ်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလား၊စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်မိသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
နက်ဖြန်စနေည VO ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေတင်ဆက်ပါမယ်။အမေရိကန်စစ်တပ်ဟာမြေပြင်ရေပြင်နဲ့ဝေဟင်အတွက်ကြီးရေလီတပ်တွေရှိပေမဲ့အာကာသအတွက်တော့သူတို့မှာအာကာသတပ်ဖွဲ့ဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအာကာသကုကဲရေးစခန်းသစ်ကိုစတင်လုဆောင်နေပြီးအဲ့လိုလုဆောင်လိုက်တဲ့အတွက်လွှတ်တော်အနေနဲ့တိတ်မကြခင်မှာအာကာသတပ်ဖွဲ့တစ်ခုကိုဖွဲ့စည်းကောင်းဖွဲ့စည်းလာနိုင်မှာဖြစ်ပါတယ်။ VOA သတင်းနောက်ကာလာဘတ်ပန်ဒဂွန်စစ်ဌာနချုပ်ကပေးပို့တဲ့သတင်းလွှာကိုကိုရန်နိုင်ပြောပြမှာပါ။
အမေရိကန်ရဲ့အာကာသတွင်ကပိုင်ဆိုင်မှုတွေကိုပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့အတွက်အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကအာကာသဆိုင်ရာကုကဲရေးဌာနချုပ်ကိုအခုခါမှာစတင်စီစဉ်နေပါတယ်။ဒီစစ်ဌာနချုပ်အသစ်ကအာဂါဒါထဲမှာရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေကိုတံပြန်ဖို့အမေရိကန်စစ်တပ်ရဲ့6ခုမြောက်တပ်ဖွဲ့ဖြစ်တဲ့အာဂါဒါတပ်ကိုတီထောင်ဖို့အတွက်ပထမဆုံးခြေလှမ်းတစ်ရက်လည်းဖြစ်တယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပန်နဂွန်မှာခြားသပရင်းနေ့ကပြောကြားလိုက်ပါတယ
်ကျွန်တော်တို့ရန်သူတွေရဲ့လိုရတဲ့ဟာထင်ရှားလာနေပြီးသူတို့ဟာအာဂါဒါကိုစစ်တိုက်မဲ့နေရာအဖြစ်နဲ့ပြောင်းလဲပစ်ခဲ့ပါတယ်အမေရိကန်အနေနဲ့လည်းဒီစင်ခွန်မှုကနေနောက်တွန့်သွားမှာတော့မဟုတ်ပါဘူး
အမေရိကန်မှာတပ်ဖွဲ့တစ်ခုကိုအသင်းမဖွဲ့တာဟာအခုဆိုရင်စဲစုနှစ်ပေါင်းများစွာရှိခဲ့ပြီဖြစ်ပါတယ်။ Eric Stolmer ဟာပုဂ္ဂလိကအာဂါဒါအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်။ကျွန်တော်တို့စစ်တပ်ကိုနောက်ဆုံးအကြိမ်တပ်အသစ်ထပ်ဖွဲ့တာက1948ခုနှစ်ကဖြစ်ပြီးအသားကျဖို့အတွက်တော့အချိန်နည်းနဲ့ယူရပါတယ်
။ American စစ်တပ်ကလေတပ်အင်အားကိုတည်ရှိပြီးဒုတိယကမ္ဘာစစ်အပြီးမှာလေတပ်ကိုစတင်တီထောင်ခြင်းတုန်းကလိုပဲ။ထောက်ခံသူတွေကတော့အာဂါဒါတပ်တွေဟာအမေရိကန်စစ်တပ်အတွက်နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောနေကြပါတယ်။ Todd Harrison ဟာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကဖြစ်ပါတယ
်။အာဂါဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဟာအဲ့ဒီအခြေအနေကိုတဖြည်းဖြည်းရောက်လာနေတယ်လို့ထင်ပါတယ်။ကျွန်တော်တို့စစ်တပ်အတွက်စီးပွားရေးအတွက်အာဂါဒါကအလွန်ကိုအရေးပါတဲ့အရာဖြစ်လာနေပြီးအာဂါဒါနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးစူးစိုက်ပြီးတော့ယူသစ်စွာလုပ်ကိုင်တဲ့ကျွမ်းကျင်သူတွေကျွန်တော်တို့လိုအပ်နေပါတယ်
။ American စစ်တပ်အနေနဲ့နောက်ထပ်တပ်ဖွဲ့အသစ်တစ်ခုကိုတည်ထောင်ဖို့အယူဆကိုတစ်ချိန်ကဆန့်ကျင်ခဲ့တဲ့ American ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဆာအခုခါမှာတော့အာဂါဒါစီမံခန့်ခွဲရေးအစီအစဉ်တွေကိုထောက်ခံနေပြီဖြစ်ပါတယ်။စီမံကုကဲရေးစည်းစကရှော့ချပြီးပူတွဲစည်ရေးလေ့ကျင့်တာတွေပူပေါင်းဆောင်ရွက်ရေးတွေအာရုံစိုက်နေတဲ့အချိန်မှာအပေါ်စီးအစဉ်အဆက်ဖန်တီးတာတွေတတိထားဆောင်ရွက်ကြဖို့ American ကာကွယ်ရေးဝန်ကြီး Mattis ကမနေ့ကကွန်ဂရက်လွှတ်တော်ကိုရေးခဲ့တဲ့စာထဲမှာဖော်ပြထားပါတယ်။အခုလောလောဆယ်မှာတော့အာဂါဒါကုကဲရေးဌာနချုပ်အနေနဲ့စစ်တပ်ရဲ့အာဂါဒါကျွမ်းကျင်သူတွေကိုပေါင်းစည်းပေးပြီးသက်သွယ်ရေးဒုံးကျည်သတိပေးချက်နဲ့ GPS တွေအတွက်လူလိုက်ပါခြင်းမရှိတဲ့ဂျိုလူတွေကိုဆက်လက်အကာအကွယ်ပေးတာတွေလုပ်သွားမှာဖြစ်ပါတယ်။ American အာဂါဒါ Agency NASA ကတော့လူလိုက်ပါတဲ့အာဂါဒါယာဉ်တွေကိုဆက်ပြီးတော့ဂိုင်းတွဲသွားမှာဖြစ်ပါတယ်။ဒေါနာထရမ်ကတော့လာမယ့်2020ခုနှစ်မှာအမေရိကန်စစ်တပ်ရဲ့တပ်အစ်စ်ကိုတရားဝင်ဖွဲ့စည်းဖို့လွှတ်တော်ကိုတောင်းဆိုထားပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်ပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့လူငယ်ခေါင်းဆောင်ဆွေးနွေးပွဲအကြောင်းကိုလည်းတင်ပြခြင်းပါတယ်။ကမ္ဘာတစ်ဝန်းမှာပညာသင်ကြားခွင့်မရကြတဲ့အလွတ်လပ်မဲ့ဆင်းရဲနွမ်းပါးသူလူငယ်တန်းတဲ့ချီရှိနေပါတယ်။အလို့ကန်အခွင့်အလမ်းနေပတ်မှုကနေဝင်ဝေးမညီမျှမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေလို့ပြဿနာတွေအစိုးဒီလိုလူငယ်တွေရင်ဆိုင်ရတဲ့လူမှုရေးနဲ့စီးပွားရေးပြဿနာတွေအကြောင်းကိုတော့ဒီသတင်းပတ် VOA ရဲ့ရှေ့အနာဂတ်မျှော်တွေးခြင်းဆိုတဲ့ခေါင်းစဉ်နဲ့တောင်းဟောဆွေးနွေးပွဲမှာအဓိကဆွေးနွေးပါတယ်အနာဂတ်မျိုးဆက်လူငယ်ခေါင်းဆောင်တွေပါဝင်ဆွေးနွေးထားတဲ့ဒီဆွေးနွေးပွဲအကြောင်း VOA သတင်းတောက် Elizabeth Chernev ကပေးပို့ထားတာကိုမက်ကင်ဖြူတွေပြောပြမှာပါ
ဝါရှင်တန် DC မြို့တော်ကနယူးဇီလန်ပြည်ထောင်စုမှာလုပ်တဲ့ဆွေးနွေးပွဲမှာလူငယ်ကောင်းဆောင်တွေနဲ့လူငယ်ဆွေးနွေးလုပ်ငန်းရှင်တွေပါဝင်ပြီးတော့ကမ္ဘာတစ်ဝန်းလူငယ်ရင်းဆိုင်ရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲကိုနယူးယောက်မြို့ကနေပါဝင်ဆွေးနွေးသူတူကတော့တောင်အာဖရိကနိုင်ငံသမ္မတဟောင်းနယ်ဆင်မန်ဒဲလာရဲ့မြေအန်ဒါဘာမန်ဒဲလာပ
ါလူငယ်တွေအလုပ်လက်မဲ့ဖြစ်နေတာတသက်မဟုတ်ပါဘူးအလုပ်ကိုင်တစ်ခုခုရဖို့အတွက်လိုအပ်တဲ့ကျွမ်းကျင်ပညာတစ်ခုမှမရှိတာကြောင့်အလုပ်လုပ်ဖို့မဖြစ်နိုင်တဲ့အခြေအနေတွေဖြစ်နေတာပါ။ဒါကြောင့်လည်းသူတို့လိုအပ်တဲ့ကျွမ်းကျင်ပညာတစ်ခုခုရဖို့ဤပညာနဲ့ဆွန်ဦးစီးပွားရေးလုပ်ငန်းတွေဖန်တီးနိုင်ဖို့အခြေခံတွေတည်ဆောက်ပေးနိုင်အောင်ကျွန်တော်တို့ကြိုးစားလှုပ်ဆောင်နေတာပါ
။ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အချက်အလက်တွေအရကမ္ဘာလူဦးရေရဲ့တဝက်ကျော်ဟာအသက်30အောက်လူငယ်တွေဖြစ်ပါတယ်။ဒါပေမဲ့ဒီအထက်မှာ66တန်းကျော်ကအလုပ်ကိုင်မရှိကြပါဘူး။အလုပ်ခန့်ခွင်လန်းတွေရှိလာအောင်ဖန်တီးပေးခြင်းအဖြစ်လုပ်ငန်းခွင်မှာရှိတဲ့အမျိုးသားနဲ့အမျိုးသမီးတွေအပေါ်ကိုထားတဲ့အမြင်တွေနဲ့အပြုမူတွေကိုပြောင်းလဲပစ်စေနိုင်တယ်လို့စူဦးလုပ်ငန်းရှင်တဦးဖြစ်တဲ့နက်စရင်အာလီမိုဟာမက်ကပြောပါတယ်
We did have cases where အမျိုးသမီးတယောက်ကိုလုပ်ငန်းတစ်ခုစလုပ်နိုင်အောင်ကူညီပေးတဲ့အခါမျိုးမှာကျမတို့ကြုံရတာတချို့ရှိပါတယ်။အမျိုးသမီးမှာအရင်အချင်းရောလှုပ်ချင်စရောရှိပေမဲ့ခင်မွန်ဖြစ်သူကခွင့်မပြုတာမျိုးပါ။ဆိုတော့ဒါကအိမ်တွင်ရေးဆွေးနွေးစရာကိစ္စဖြစ်သွားပါတယ်
။ပါကစ္စတန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးစကွတ်အားကစားသမားမာစီယာထူရဖာခိုင်ဝါစီယာကတော့အားကစားကလူငယ်ရီအနာဂတ်ကောင်းမှုဖို့အတွက်အထောက်အကူပေးနိုင်တယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ
်။ I would say that extremism and terrorism is
အစိုးရမှုတွေနဲ့အကြမ်းဖက်မှုတွေကိုဟန်တာဖို့ကြိုးပမ်းကြတဲ့နေရာမှာအားကစားကအများကြီးအထောက်အကူပေးနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။ပညာရေးကလည်းတရားပေါက်အရေးကြီးတဲ့ကိစ္စပါ။ဒါပေမဲ့ပညာရေးတစ်ခုတည်းကိုပဲကြည့်လို့မရပါဘူးရှင်။အားကစားနဲ့ပညာရေးတွဲပြီးတော့လှုပ်တင်တယ်လို့ထင်ပါတယ်။
အာဖဂန်နစ္စတန်ကုသရေးဝန်ကြီးဝန်ကြီးဟာမိုဇမ်မီရှင်ဝါရီကတော့လက်ရှိမှာခက်ခဲတွေရင်ဆိုင်နေရပေမဲ့လို့အနာဂတ်အတွက်ကိုအကောင်းမြင်မျှော်လင့်ထားတဲ့အကြောင်းပြောပါရယ
်အနာဂတ်အာဖဂန်လွတ်တော်မှာလူငယ်မျိုးဆက်တွေအများစုဖြစ်လာဖို့ကျွန်တော်မျှော်လင့်ပါတယ်အသက်35နှစ်အောက်တွေကိုပြောတာပ
ါဒါပေမဲ့ဒီလိုဖြစ်လာဖို့မှာလူငယ်တွေကိုယ်တိုင်ကခွန်အားတိုးမြင့်စိုက်ထုတ်ပြီးဦးဆောင်လုပ်သွားကြမှာဖြစ်တယ်လို့တူနီးရှားနိုင်ငံကလူမျိုးရေးတက်ကြွလှုပ်ရှားသူအေမန်အဗ်ဒယ်ရာမန်ကပြောပါရယ
် solutions and better situations
ဒီကောင်းမွန်တဲ့အဖြစ်တစ်ခုဆိုတာကတော့ကောင်းငင်ကနေသူ့လိုလိုကြလာမှာမဟုတ်ပါဘူးကျွန်တော်တို့ကိုယ်တိုင်ဖန်တီးယူရမှာပါ
ဒါပေမဲ့လည်းဒီလိုလူငယ်တွေအတွက်အခွင့်အလမ်းတွေဖန်တီးတဲ့နေရာမှာလူကြီးလူငယ်မျိုးဆက်အလုံးကပါဝင်လှုပ်ဆောင်ရမှာဖြစ်တယ်လို့ကတ်နွေဘွားတက်ကြွလှုပ်ရှားသူရူဒန်ဘလေးကပြောပါတယ
် In order to actually hear your voice at the table
လူငယ်ရဲ့အသံတွေထွက်ပေါ်လာဖို့ဆိုတာမှာဝိုင်းရဲ့နိုင်ငံရေးသမားတွေကလည်းလူငယ်တွေကိုနေရာပေးဖို့လိုပါတယ်ဒါပေမဲ့သူတို့ကအဲ့လိုနေရာမပေးကြပါဘူးဒါကြောင့်လည်းအစောပိုင်းကျမတို့ပြောခဲ့တယ်လို့ပဲလူငယ်တွေကိုယ်တိုင်ကကုဘာသာနေရာရအောင်ယူကြရပါလိမ့်မယ်
ကမ္ဘာတဝန်းလူငယ်တွေကြုံတွေ့ရတဲ့နိုင်ငံကြီးနဲ့ရင်းချမှုဆိုင်ရာပြဿနာတွေကိုလူအများအာရုံစိုက်လာစေဖို့ရည်ကျင်းပါတဲ့ဩဂတ်လ12ရက်နိုင်ငံကလူငယ်နေ့မတိုင်ခင်အခုဆွေးနွေးပွဲကိုကျင်းပတာပဲဖြစ်ပါတယ်ရှင်
။မက်ခင်ပြူတွေပြောပြခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia 77 Jodu ရုပ်မြင်သံကြားကနေဖမ်းယူရှုစားနိုင်ပါတယ်။ည9:00မှာတင်ဆက်မဲ့ VOA အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာတုဒ္ဒဆုံနဲ့အမေရိကန်တခွင်စတာတွေကိုနားဆင်ရမှာပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါအောင်ဗျာ
။တောင်းလွန်းတဲ့အုံပြမှုဆွဆွဲခြင်းနဲ့အမေရိကန်ကရုရှားပေါ်ပိတ်ဆို့တန်းခတ်အရေးယူတာဟာမကြာခင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးတွေ့ဆုံပြီးဆက်ဆံရေးထူထောင်အောင်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့ဥပဒေမဲ့လုပ်ရည်အဖြစ်ရုရှားကပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်ရဲ့ဘက်ကတန်ခတ်မှုတွေချမှတ်ဖို့ဆုံးဖြတ်ချက်ဟာမိတ်ဆွေလုံးဝမဆန်တဲ့လုပ်ရည်ဖြစ်ကြောင်းလဲရုရှားဆွေရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောလိုက်တာပါ။ဆော်ရီဦးဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လေကြောင်းတက်ခတ်မှုတွေကြောင့်ဒါဇင်နဲ့ချီလူတွေတည်ဆုံရတဲ့ကိစ္စအတွက်တိကျလွတ်လပ်တဲ့အဖွဲ့ကစုံစမ်းစစ်ဆေးဖို့ဒီကနေ့ပဲကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ညမောင်းတပ်ဖွဲ့ရဲ့ကြာသပတေးနေ့ကလေကြောင်းတက်ခတ်မှုအတွင်းမှာတော့ဘတ်စကတ်တစ်ခုပေါ်မှာလိုက်ပါလာတဲ့ကျောင်းသားတချို့လည်းတည်ဆုံခဲ့ရတာပါ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နောက်တောင်ဘက်ကီလိုမီတာ150လောက်အကွာမှာရှိတဲ့ဂါဇနီမြို့မှာမင်းညာပိုင်းကတာလီဘန်တွေစီးနှင်းတက်ခတ်တာခံရပြီးဒီနေ့မနေ့ထိအစိုးရတပ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားပါတယ်။တိုက်ပွဲတွေကဒေသခံအုပ်ချုပ်ရေးမှူးရုံးအမျိုးသားလူညွေရုံးနဲ့အာဖဂန်ထောက်လိုင်းအေဂျင်စီရုံးတွေရှိရာမြို့ရင်းချက်ချာနေရာတွေဖြစ်ခဲ့ကြောင်းလဲဒေသခံတွေနဲ့ပြည်နယ်အစိုးရတာဝန်ရှိသူတို့ကပြောဆိုခဲ့တာပါ။အမေရိကန်မှာခလုံးဝဲရဖို့ကြိုးစားကြတဲ့တာမီနှစ်ယောက်ကိုနေရရင်အယ်ဆာဗေရာနိုင်ငံကိုလေကြောင်းကပြန်ပို့လိုက်ကြောင်းတရားခွင်မှာသိလိုက်ရတဲ့အတွက်အမျက်ဒေါသထွက်ခဲ့တဲ့ပြည်သူတရားသူကြီးကရှင်းလင်းရုပ်ချက်ဆက်ရှင်ကိုတရားရုံးမထင်မြင်မှုမှတာဝန်ရှိကြောင်းသတိပေးပြောဆိုလိုက်ပါတယ်။အစိုးရရဲ့လိုရာဒေါသထွက်စရာဖြစ်တယ်လို့နေရပြန်ပို့မခံရရင်ကြိုးပမ်းနေတဲ့တာမီနှစ်ယောက်ကိုလုံမသိသူမသိနှင်ထုတ်ရရောက်တဲ့အကြောင်းတရားသူကြီး MS Sullivan ကပြောဆိုလိုက်တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာတော့ Nashwan Kelly ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 အထိလိုင်းနမီတာ 19.25 ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
from Washington.